အဂျီယန်နိုင်ငံမှာစစ်သားတွေလိုက်ပါလာတဲ့စစ်လေရင်ဒဇင်ပြည့်ချက်ရာကလူ159ယောက်သေဆုံးသွားကြောင်းကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။မြို့တော်အဂျီရာစ်ရဲ့အနောက်တောင်ဘက်25ကီလိုမီတာအကွာဘိုဖာရက်လေဆိပ်ခြေဆိုင်စခန်းနီလေရင်ပြန်တက်ပြီးမကြာခင်မှာပဲပြည့်ချသွားတာလို့လည်းတာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေထဲခီးတဲ့149ယောက်နဲ့လေရင်ဝန်ထမ်း10ဦးပါပြီးအများစုကတော့စစ်သည်တွေနဲ့မိသားစုဝင်တွေဖြစ်ပါတယ်။သေဆုံးသူတွေရဲ့ရုပ်အလောင်းတွေကတော့ဘယ်သူပဲဝါဖြစ်ကြောင်းစစ်ဆေးနိုင်မှုအိနတ်တချက်မျိုးကစစ်စေးရုံကိုပို့ထားတဲ့အကြောင်းလဲကာဝေးဝန်ကြီးဌာနရဲ့ကြေညာချက်ကပြောဆိုထားပါတယ်။အဲဂျီရန်နိုင်ငံအနောက်တောင်ဘက်ကတင်ဒော့ဖ်မျိုးကိုပြန်တမ်းမဲ့လေရင်ပြတ်ကျသွားတာဖြစ်ကြောင်းလဲကာဝေးဝန်ကြီးဌာနကအတည်ပြုခဲ့တာပါ။ပြတ်ကျတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။1980ပြည့်လွန်နှစ်တွေတုန်းကဆိုဗီယက်ယူနီယံလက်ထက်မှာပုံစံထုတ်ထုတ်လုပ်ခဲ့တဲ့ IL-76 အမျိုးအစားလေရင်တွေဟာဘေကင်းလုံခြုံမှုမှာနာမည်ကောင်းရှိပြီးစီးပွားရေးလုပ်ငန်းသုံးအတွက်ရောစစ်ဖက်ဆိုင်ရာအတွက်ပါတည်ယူပို့ဆောင်ရေးလုပ်ငန်းတွေမှာအသုံးများကြပါတယ်။